လက်မနွန်တောင်ပိုင်းကလေကြောင်းတိုက်ခိုက်မှုမှာဟစ်ဘိုလာတပ်မှုတအုပ်တိုက်ဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါရတယ်။အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့တိုက်ဆုံးသူဟာဟစ်ဘိုလာအဖွဲ့ရဲ့ရက်ဝမ်တပ်ဖွဲ့ကတပ်မှုအလီအာမတ်ဟာဆင်ဖြစ်တယ်လို့ဖော်ပြထားပါရတယ်။ဟစ်ဘိုလာစစ်သွေးကြွအဖွဲ့ကတော့အလားတူနာမည်နဲ့တိုက်ခိုက်သမားတအုပ်တိုက်ဆုံးကြောင်းကြေညာခဲ့ပေမယ့်တိုက်ဆုံးမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့မပြောထားပါဘူး။အစ္စရေးစစ်တပ်ကတော့တိုက်ခိုက်မှုအတွင်းနောက်ထပ်လူနှစ်ဦးပါတိုက်ဆုံးခဲ့တယ်လို့ပြောပါရတယ်။အစ္စရေးတပ်ဖွဲ့တွေနဲ့ဟစ်ဘိုလာစစ်သွေးကြွတွေရဲ့နေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေဟာဂါဇာကမ်းမြောင်မှာရှိတဲ့ဟစ်ဘိုလာစစ်သွေးကြွတွေရဲ့မဟာမိတ်ဖြစ်တဲ့ဟာမတ်နဲ့စစ်သွေးအစ္စရေးတို့ကြားမှာ6လကြာစစ်ပွဲအတွင်းမကြာခဏဆိုသလိုဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒီနေ့မှလည်းရော့ကတ်ဒုံးတွေအများအပြားပစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းခံယူနေတဲ့ဒေသကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းပြောထားပါသေးတယ်။အစ္စရေးကာကွယ်ရေးဝန်ကြီးကလည်းရာဖာဒေသမှာနောက်ထပ်စစ်ဆင်ရေးတွေအတွက်ပြင်ဆင်နေတယ်လို့ပြောပါတယ်။အမေရိကန်ကုလသမဂ္ဂနဲ့တခြားနိုင်ငံတွေကတော့ရာဖာမြို့ကိုအစ္စရေးကစစ်ဆင်မယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲပေါ်ပေါက်လာနိုင်တယ်လို့သတိပေးထားပါတယ်ရှင်။